စကိုင်းတိုင်းကလေးမြို့ပေါ်ကလေးမြို့အနီးကကျေးရွာတွေမှာဖေဖော်ဝါရီ22ရက်ကစလို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာပါဒီကနေ့ဖေဖော်ဝါရီ28ရက်မှာတော့တိုက်ပွဲဖြစ်တာမရှိပေမဲ့နှစ်ဖက်စီရင်တိမနေပြီးစစ်တပ်ဘက်ကကျေးရွာတွေကိုလက်နက်ကြီးပစ်ခတ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှီးဆက်သူတွေကပြောပါတယ်ဖေဖော်ဝါရီ26ရက်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းသုံးတိုက်ခိုက်တာတွေရှိခဲ့ပါတယ်ကလေးမြို့အခြေအနေနဲ့ပတ်သက်လို့ကလေးမြို့တည်င်းစုံစမ်းစစ်ဆေးရေးတာဝန်ခံကအခုလိုပြောပြပါတယ်
လေလေလာကြီးမှာဘုံလာကျေးတယ်ဒါကတော့စက္ကန့်ပေါ့နော်ကလေးမျိုးနဲ့တောင်ပိုင်းစက္ကန့်ရွာမှာစိတ်ကြောင်းထိုးလာတယ်ကျွန်တော်တို့ပထမစက္ကန့်ကိုဒီမှာပေါ့တော်လိုက်တော့ဖွဲ့အောင်ပြေးလိုက်တယ်ပေါ့နော်သူတို့ပြန်ပြီးတော့အင်အားမဆိုင်ရအင်အားတုံးပြီးမှဒုံးနဲ့ရောဒီဟွာနေတော့ပေါ့ဒီကျက်ဖိုက်တာကြီးနဲ့ပါကျေးပြီးတော့သူတို့အဲစက္ကန့်ကိုပြန်ပြီးကြွားတယ်နောက်ဖက်တလုံးကတော့စီကြီးကတော့တင်းမာနေတော့မှဒီကြဟုတ်တယ်ဒါပေမဲ့တိုက်ပွဲတော့မဖြစ်သေးဘူးပေါ့နော်အချိန်ကြီးတိုက်ပွဲဖြစ်သွားနိုင်တယ်ပေါ့ခုနလုံးစစ်အချိန်ကြီးကတော့ငြိမ်နေပါတယ်ကြာတိုက်ပွဲဖြစ်တာမဟုတ်ဘူးကြာလက်နဲ့ကြီးလို့အတလုံးလှမ်းထုတ်နေကြဗျာကလေးမျိုးရဲ့တောင်ပိုင်းတနေရာမှာလည်းသူတို့စစ်တပ်ကအစ်ကြောင်းထိုးထားတယ်ပေါ့နော်
ဖေဖော်ဝါရီ27ရက်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီး3ရက်အကြာဖေဖော်ဝါရီ23မှာတော့ကလေးမျိုးနဲ့တမိုင်ခွဲတတဝေးတဲ့စက္ကန့်ကြီးရွာနဲ့ကလေးမျိုးမြောက်ပိုင်းကကံကြီးနဲ့ကံတရာရွာကိုကာကွယ်ရေးတပ်ဖွဲ့တွေကတိမ့်ပိုက်ခဲ့ပါတယ်။အဲ့ဒီကြီးရွာတွေအပြင်မြို့အစွန်ကစစ်တပ်တက်ဆွဲထားတဲ့ကလေးတက္ကသိုလ်ကစစ်တပ်စခန်းကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာဆရာဆရာမတွေနဲ့ကျောင်းသားတွေတက္ကသိုလ်ထဲမှာရှိနေတာကြောင့်ကယ်ဆယ်ခဲ့ရပြီးဘေးကင်းရနေရာမှာကောင်းမွန်စွာထားရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အရေးအတွက်အတိအကျနဲ့ဘလို့ဆောင်ရွက်သွားမယ်ဆိုတာကိုတော့ကာကွယ်ရေးတပ်ဖွဲ့တွေကမပြောပါဘူး။ဒါပေမဲ့လည်းစစ်ကောင်စီတည်င်းထုတ်ပြန်ရေးကတော့တက္ကသိုလ်ဆရာဆရာမနဲ့ကျောင်းသားတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဖမ်းဆီးထားတာကြောင့်တွားရောက်ကယ်ဆယ်ရာကနေအပြန်အလှန်ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးကာကွယ်ရေးတပ်တွေကဆရာဆရာမအချို့နဲ့ကျောင်းသားအချို့ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်လာချိန်မှာစစ်တပ်ဟာကလေးမျိုးတောင်ပိုင်းကဂျေးဝါတွေကိုလက်နက်ကြီးတွေပစ်ခတ်တာမြေပြင်ကနေစစ်ကြောင်းထိုးနယ်မြေရှင်းလင်းနေတဲ့အတွက်ဒေသခံအများအပြားနယ်အိမ်တွေကိုဆွန့်ခွာပြီးဘေးလွရာတိမ်းရှောင်နေရပါတယ်ကလေးတောင်ပိုင်းကစစ်ဘေးရှောင်တူကသူ့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်တော်တယ်မရရတယ်မဝင်ရဘူးရတာဟိုတနေ့အောင်ကလက်နက်ကြီးနဲ့ပြတ်တော့အဲ့ဒါဟိုမိန်းမတယောက်ဆုံးသွားရသူတို့ကလည်းလက်မဆုပ်သေးဘူးရဟိုလိုဒီလေမျိုးစပြောင်းစီကိုစစ်ပြီးတက်ခဲ့ရလားသိနေဦးရဟိုတော်ထဲတောင်ပေါ်လေးမှာနှံ့အောင်သာဒူဖီကိုကြီးရှောက်ပြီးထွက်နေရတော့ရဟိုတဲကြီးတဲ့တဲထိုးထားတဲ့တော်တဲထိုးထားတဲ့တဲမထိုးထားတဲ့တော်လေးလေးလက်အောင်လေးမှာဖြာလေးခင်းလို့မိုးလေးမိုးလို့မျိုးမျိုးကြီးပြင်းမှာနေရပါရ
စစ်တက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်ကလေးမျိုးပေါ်ရက်ွက်အချို့ပြင်ကလေးမြောက်ပိုင်းနဲ့တောင်ပိုင်းကကြေးရွာတွေအပေါ်လက်နက်ကြီးတွေကြားရောက်ပောက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်အရက်သား9ဦးလက်နက်ကြီးထိမှန်တိုက်ဆုံးခဲ့ပြီး10ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တာကြောင့်လည်းမြို့နေလူထုတွေသတိထားကြဖို့ကာကွယ်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်ခင်ဗျာ။